Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ5ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုးမြို့ကတမနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေဘေးလွရာကိုရွှေ့ပြောင်းပေးနိုင်ရေးဒီကနေ့တနေ့ကုန်အပြည့်ရက်ထားမယ်လို့ရုရှားဘက်ကကတိပြုပြောဆိုလိုက်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံရဲ့တောင်ပိုင်းကာဆန်နဲ့မာဂိုလက်နေဇက်ဒေသကနယ်မြေတွေကိုပြန်ပြီးတော့သိမ်းပိုက်လိုက်နိုင်ပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုထိန်းချုပ်နိုင်ရေးဗဟိုဘဏ်ရဲ့အတိုးနှုန်းကို 3.5% ရာခိုင်နှုန်းတိုးပြီးတော့သတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ဟာပါဝင်သည့်ပါဝင်ထိုက်သူတွေမပါလို့တချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မတက်ရောက်နိုင်ဘူးလို့အကြောင်းပြန်လိုက်ပါတယ်။ပါဝင်သည့်ပါဝင်ထိုက်သူတွေကဘယ်သူတွေပါလဲ
။မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံပုဂ္ဂိုလ်ဒီလည်းညာရှိတာပေါ့ဒီပုဂ္ဂိုလ်တွေဖွဲ့စည်းနေအားလုံးကတော့ပါဝင်တိပါဝင်ထက်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းပြီးဖြစ်ပါတယ်လို့ပြောလို့ရတာဖြစ်ပါတယ်ဟုတ်တယ
် KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဆက်နာသိန်းနာကိုလက်နက်ကင်တော်လန်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ဖွဲ့စည်းတာဒီကနေ့တနည်းပြပါပြီချင်းပြည်နယ်ဟာခါဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာ300တိုက်ရှိနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အသက်ဆင်ခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံမာရီယိုပိုမြို့ကသမနီဆက်ယုံမှာပိတ်မိနေတဲ့ရဲသားတွေကိုဘေးလွရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်အဲ့ဒီမှာဒီနေ့တနေ့ကုန်အပြစ်ရပ်ပြီးတော့တောက်ကြတဲ့စနေနေ့တွေမှာလည်းနေဘတ်တွေမှာအပြစ်ရပ်သွားမယ်လို့ရုရှားဘက်ကကတိပြုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမာရီယိုပိုမြို့ကအဇော့စတောသမနီဆက်ယုံကလွဲပြီးဂျန်တဲ့နေရာတွေကိုသိမ်းယူထားပြီးတော့အဲ့ဒီသမနီဆက်ယုံထဲမှာတော့ယူကရိန်းတပ်ဖွဲ့တွေနဲ့အတူရဲသားတွေပိတ်မိနေကြပြီးကုလသမဂ္ဂကရဲသားတွေကိုကယ်ထုတ်ဖို့လှုံ့ဆော်နေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့အဲ့မှာခြံနေတဲ့ရဲသားတွေကိုကယ်ထုတ်နိုင်ဖို့အတွက်အပြစ်ရတာကိုဒီထက်ပိုပြီးတော့လှုပ်သွားဖို့လိုတယ်လို့ဒီကနေ့မနက်ပိုင်းကပြောကြားလိုက်ပါတယ်
။ Ukrainska strana gotova yo zabezpechit potreben chas chto prosto pidnyat.
ဒီကမြောက်ခန်းတွေမှာပုတ်ခုံနေရတဲ့သူတွေကိုကယ်ထုတ်ဖို့အတွက်အချိန်ပိုပြီးတော့လိုမှာဖြစ်ပါတယ်။လက်ရှိအနေအထားရတော့အဲ့ဒီကအပျက်စီးပုံတွေကိုဖယ်ရှားနိုင်ဖို့အတွက်ဆရာများကြီးတွေကိုကျွန်တော်အသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောသွားတာပါ။ဒါပေမဲ့ရုရှားဘက်ကအဲ့လိုအပြစ်ရဖို့ပြောနေတာနဲ့ပတ်သက်ပြီးတန်တရာဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ကုလသမဂ္ဂကတော့မာရီယိုပိုးနဲ့မန်ဟတ်အပါအဝင်တချို့နေရာတွေကနေအရသာ300ကိုကယ်ထုတ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ။ယူကရိန်းတပ်တွေဟာနိုင်ငံတောင်ပိုင်းကကာဆန်နဲ့မိုက်ကိုလက်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးတော့အရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခိုက်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားစစ်တပ်ဟာယူကရိန်းနိုင်ငံတောင်ပိုင်းကနယ်မြေအတော်များများကိုထိန်းချုပ်ထားတာကိုလက်လွတ်လိုက်ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရအလက်ဇန်ဒါစထူဖန်ကပြောပါတယ်။ဒါပြင်ယူကရိန်းတပ်တွေဟာဒေါနက်စ်နဲ့လူဟန်စ်ဒေသတွေမှာလည်းရုရှားရဲ့တိုက်ခိုက်မှုစက်တစ်ခုကိုတွန်းလှန်နိုင်ခဲ့ပြီးတော့ရုရှားတပ်တွေဟာဒွန်ဘတ်စ်ဒေသမှာတိတိကျကျအရေးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကဆိုပါတယ်မာရီယိုပိုးမြို့ကအဇော့စတောတမနီဆက်ယုံဝင်းကိုနောက်ထပ်တိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်လာတာကြောင့်တိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေတော့မယ်လို့သူကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဗဟိုဘဏ်ကအတိုးနှုန်းကို 3.5 ရာခိုင်နှုန်းတိုးတက်မှတ်တဲ့အကြောင်းမနေ့ကကြေညာပါတယ်ဒါဟာ2009ခုနှစ်နောက်ပိုင်း22နှစ်အတွင်းမှာအတိုးနှုန်းအများဆုံးတိုးပြီးတော့သတ်မှတ်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကြံ့ကြံ့ခံရပ်တည်ဖို့နဲ့ဘိုးဘန်အနေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လို့ဆောင်နေတဲ့အကြောင်းဘိုးဘန်အကြီးအကဲဂျရုံးပါဝါကပြောကြားလိုက်ပါတယ်။ COVID-19 ကာယောဂါကူးစက်မှုတွေစားခဲ့တဲ့ပြီးခဲ့တဲ့နှစ်နှစ်အရင်က300ရာခိုင်နှုန်းနီးပါးချထားတဲ့အတိုးနှုန်းကိုမတ်လကစပြီးတော့ ဘိုးဘန်ကပြင်ဆင်သတ်မှတ်ခဲ့ပါတယ်။ဘိုးဘန်ချင်းွေအတိုးနှုန်းကို 3.95 နဲ့တရားကိုင်းလုံးသတ်မှတ်ဖို့ဘိုးဘန်တာဝန်ရှိသူတွေကတညီတညွတ်တည်းသတ်မှတ်ထားတဲ့အတွက်ချင်းွေစည်းရိတ်နဲ့တခြားပေးရမယ့်အတိုးပမာဏအလားတူထပ်ပြီးတော့များလာနိုင်တယ်ဆိုပြီးတော့အများကတွက်ဆထားကြပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းချုပ်တဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်ကိုဗစ် -19 ကရောဂါကူးစက်မှုတွေရှိခဲ့တဲ့ကာလစုဆောင်းသိမ်းဆည်းထားတဲ့ပိုင်ဆိုင်မှုစည်းရိတ်လက်ကျန် 9 ထရီလီယံကိုရှေ့လကစရှော့ချပြီးတော့ငွေစုစားကြုံးနဲ့လက်မှတ်တွေပြန်ရောင်းချသွားမယ်အကြောင်းဘိုးဘန်ကပြောပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာမနက်ဖြန်ကျင်းပမယ့်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲဟာအကူအညီလိုအပ်နေသူအားလုံးကိုတပင်းညီထောက်ပံ့နိုင်ရေးသဘောတူညီနိုင်တာတွေကိုဆွေးနွေးမယ့်အကြောင်းအာဆီယံအလက်ကြဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစည်းအဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလက်ကြဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်ဆောင်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒေါက်တာလင်းဂျော့ခွိုင်တို့ကဥဆောင်ကမ္ဘာကထလှုပ်ကျင်းပမှာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်မှာပါ။ကိုဗစ် -19 ကာကွယ်ဆေးဖြန့်ဝေရေးအပါအဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးမှာပဂတိရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမဲ့အကြောင်းဒီကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံအတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူတွေအားလုံးလုံခြုံစိတ်ချပြီးအဟံထားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့မူတွေကိုလေးစားလိုက်နိုင်ဖို့လိုတယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားအတိဒုက္ခရောက်နေသူတွေတိတ်နဲ့ချီတိုးလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်တခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေရှေ့တိုးလှောက်ဆောင်နိုင်အောင်အာဆီယံတာဝန်ရှိသူတွေညီနိုင်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
် VOA American တန်ရဲ့ကြာသပတေးညထိတန်းရောက်တဲ့တွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ထိုင်ဝမ်အနေနဲ့အမေရိကန်ထုတ်ရင်ငုံတင်ပေါ်ဖြတ်ရဟတ်ရင်တွေဝယ်ဖို့ပြန်ရုပ်သိမ်းလိုက်ရပါပြီ။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကိုအမေရိကန်လက်နက်သင့်မှားယူမှုအပြောင်းလဲရှိလားလို့လွှတ်တော်မှအမေခံရစဉ်ဒီရင်ငုံတင်ပေါ်ဖြတ်လက်နက်အကြောင်းသူကပထမဆုံးထုတ်ပြောလိုက်တာပါ။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကျူချန်းကဒီရင်ငုံတင်ပေါ်ဖြတ်ဟဲလီကော်ပတာတွေကဈေးကြီးလွန်းတာကြောင့်မတက်နိုင်တော့လို့ပါလို့ရှင်းပြခဲ့ပါတယ်။အမေရိကန်ကုမ္ပဏီ Lockheed Martin Corporation ကထုတ်တဲ့ဒီရဟတ်ယာဉ် MH-60R 12စီးကိုဝယ်ဖို့ပြင်ထားတယ်လို့ထိုင်ဝမ်ကအရင်ပြောထားခဲ့ပြီးအခုထိုင်ဝမ်သတင်းတွေမှာလည်းအမေရိကန်ဘက်ကထိုင်ဝမ်အတွက်မလိုဘူးဆိုတာပယ်ချခဲ့တယ်လို့ဆိုနေပါတယ်။ယူကရိန်းအတွက်ပို့နေရတာကြောင့်အမေရိကန်လက်နက်တွေရောင်းဝါကျလာချိန်မှာထိုင်ဝမ်ကငွေချေပြီးသားဟောဝဇာလက်နက်ကြီးတွေကိုလည်းအမေရိကန် Raytheon Technology Stingers ကုမ္ပဏီကပို့ဖို့ဆိုင်းငံ့ထားပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံဘေကျင်းမှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့ကြာသပတေးနေ့မှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။အလုံသမားနဲ့အားလည်းရဲ့ပြည့်ရက်တွေပြီးအတန်းတွေပြန်ဖွင့်ဖို့မျှော်လင့်ထားကြပေမဲ့ပြည်ထောင်အာဏာပိုင်တွေကအနည်းဆုံးနောက်ထပ်သတင်းတစ်ပတ်လောက်ကျောင်းတွေဆက်ပိတ်ချဖို့ဆုံးဖြတ်ခဲ့ပါတယ်။အားလည်းပြည့်ရက်ပြီးအလုပ်တွေပြန်ဖွင့်ထားပေမဲ့ဖြစ်နိုင်ရင်လူတွေအိမ်တွေကနေလလုကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒီချိန်ထဲမှာပဲစားတောက်ဆိုင်တွေဘားတွေမှာလည်းထိုင်စားတာကိုဆက်ပြီးတားမြစ်ထားသလိုမြေအောက်ယထာဘူရာ60လောက်ကိုလည်းပိတ်ထားတာပါပေကျင်းမှာယောဂပြန်ပွားမှုတားဆီးဖို့ကူးစက်မှုရှိတဲ့နေရာတွေကိုကန့်သက်သွားလာတွေတားမြစ်ထားပါတယ်မြို့ကန်တွေကိုတပတ်ကိုယောဂဆက်စိတ်မှု3ချိန်လုပ်ဖို့ကိုလည်းအမိန့်ထုတ်ထားပါတယ်အိုမီကရွန်ကူးစက်မှုမြင့်တက်နေတဲ့ရှန်ဟိုင်းမှာတော့တစ်မြို့လုံးသွားလာကန့်သက်ခဲ့တာပါတရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မှုနဲ့ယောဂတိုက်ပြတ်ဖို့ကြိုးစားနေပေမဲ့မြို့တော်ပီချင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သက်ထားမှုမရှိပါဘူးခင်။နိုင်ငံတကာအာကာသယာဉ်စခန်းမှာနှစ်ဝက်လေ့လာခဲ့တဲ့အာကာသသိပ္ပံပညာရှင်၄ဦးညီပြင်ကိုပြန်ဆင့်လာနေပါပြီ။ NASA American အာကာသလေ့လာရေးအေဂျင်စီအတွက်အာကာသအတွင်းဘေးရန်ရဲ့ကင်းမှုဆိုင်ရာ6လကြာသိပ္ပံလေ့လာမှုတွေလုပ်ခဲ့သူတွေဒီမနက်စောကြီး SpaceX ကုမ္ပဏီအာကာသယာဉ်မော်တက်ပြီးအိမ်ပြန်ခီးစလိုက်ကြတာပါ။ညီပြင်ပြန်ဆင့်လာတဲ့ Space ငကားမီတက်အာကာသယာဉ်ပေါ်မှာ အာကာသယေမှုရာဂျာချယ်ရီရေမောင်းထောင်မက်စပန်အာကာသသိပ္ပံပညာရှင်မျိုးသမီးကေလာဘရွန်နဲ့ဥရောပအာကာသအေဂျင်စီကဂျာမန်အာကာသပညာရှင်မက်သီယပ်စ်မရာတို့လိုက်ပါလာခဲ့ကြပါတယ်ဒီ Dragon Call ငကားအာကာသယေဟာနိုင်ငံတကာအာကာသစခန်းကနေအမေရိကန်ရှေ့ဘက်ကန်စံတော်ချိန်မနေ့တနာရီမိနစ်20မှာတဖြည်းဖြည်းချင်းစဖြုတ်ချထွက်ခွာခဲ့တာလို့ NASA နဲ့ SpaceX တို့ကထုတ်ပြန်ထားပါတယ်ဖလိုရီဒါကမ်းလွန်မှာနှစ်ဖြန်မနေ့အစောကြီးစစ်သက်မဲ့အခုငကားအာကာသယာဉ်ဟာမြေပြင်ကိုပြန်ရောက်ဖို့24နိုင်နီးပါးကြာမယ်လို့လဲ SpaceX ကုမ္ပဏီကကြေညာချက်ထဲမှာရှင်းပြထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့အဆောက်အဦပြိုကျပြီး6ရက်ကြာမှာအသက်ဆက်ရှင်နေသူအမျိုးသမီးတူကိုဒီနေ့ကယ်တင်လိုက်နိုင်ပါတယ်တရုတ်နိုင်ငံလေပိုင်းအဆောက်အဦပြိုကျတဲ့အပျက်စီးတွေကြားကနေအမည်မသိရသေးတဲ့ဒီမျိုးသမီးကိုကယ်ဆယ်ရေးသမားတွေဆွဲထုတ်နိုင်ခဲ့တာကိုနိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။နိုင်ငံလေပိုင်းချန်ရှာမြို့မှာအခု6ထပ်အဆောက်အဦပြီးခဲ့တဲ့စနေကတစ်စိတ်တစ်ပိုင်းပြိုကျခဲ့မှုကြောင့်အခုအချိန်ထိလူ9ဦးသေဆုံးခဲ့ပြီးအသက်ရှင်သူ10ဦးထိတော့ကယ်တင်နိုင်ခဲ့ကနောက်ထပ်ပျောက်ဆုံးသူတွေဒါဇင်ချီရှိနေနိုင်ပါသေးတယ်။အခုနောက်ဆုံးအသက်ရှင်နေတဲ့မျိုးသမီးကိုတော့မနေ့တကောင်လုံးချင်းဒီနေ့ချက်သာပရင်းနဲ့မနေ့စောကြီးမှာအဆောက်အဦရဲ့အနောက်ဘက်ပိုင်းမှာတွေ့ခဲ့တာလို့ရှင်ဝါသတင်းအေဂျင်စီကဆိုပါတယ်။ဒီမျိုးသမီးအနေနဲ့သတိကောင်းကောင်းရှိနေပြီးကယ်ဆယ်ရေးသမားတွေအနေနဲ့သူ့ကိုနောက်ထပ်တရားမရစေအောင်ဘလို့ဆွဲထုတ်တင်တာကိုပါအကြံကောင်းကောင်းပေးနိုင်ခဲ့တယ်လို့ကယ်ဆယ်ရေးသမားတွေကရှင်းပြခဲ့ပါတယ်။ကယ်ဆယ်ရေးသမားတွေအနေနဲ့ခွေးတွေလက်ကင်ကရိယာမျိုးစုံနောက်ဒရုန်းယာဉ်တွေနဲ့လျှက်စစ်ချက်ပြကရိယာတွေသုံးပြီးကယ်တင်ထားသူအားလုံးအချိန်လေးကောင်းနေပြီလို့လည်းရှင်ဝါသတင်းဌာနကဆိုပါတယ်ခင်ဗျာ။
မေလ9ရက်ကြာတာပရင်းညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်မှာနိုင်ငံရေးပြဿနာတွေကိုဆွေးနွေးဖို့နဲ့ပါဝင်သင့်ပါဝင်ထိုက်သူတွေကိုထည့်သွင်းမထတာကြောင့် KIO အနေနဲ့တက်ရောက်မှာမဟုတ်ကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါတယ်။ MCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့KNU ကရင်အမျိုးသားအစည်းအရုံးကလည်းစစ်တပ်ကနိုင်ငံရေးကိုစွန့်ခွာမှဆွေးနွေးနိုင်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်
။တနင်္ဂနွေလက်နက်ကင်ဗြိတိခါရီချုပ်ငင်းရေးအတွက်တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမှာဖြစ်တဲ့ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က April 22ရက်နေ့ကကြေညာခဲ့တာပါ။တက်ရောက်မဲ့တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေရဲ့အမိကိုမေလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ကြားဖို့လည်းသူကပြောထားပါတယ်။ဒီကနေ့မှာတော့ကချင်လူလိုက်အဖွဲ့ KAO ကဒီငင်းငင်းဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ပြီးတော့သူ့ရဲ့သဘောထားကိုတော့ KAO ပြန်ကြားရေးတာဝန်ခံဗမွေးနော်ဘူးက VOE ကိုခုလိုပြောပါတယ်အဲ
့တော့ကိုလည်းကျွန်တော်တို့ KAO ဘူးကော်မတီအနေနဲ့လေးလေးလေးနဲ့ဆွေးနွေးပါတယ်ဒါမှမဟုတ်ခုရှိတာကတော့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးဆွေးနွေးချင်အပြည့်ခံနိုင်တဲ့အဲဒီဆွေးနွေးပွဲသက်မဟုတ်ဘူးဘို့လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါကြောင့်လဲဆိုတော့ကိုယ်လိုလိုစေမလို့ဒီပါဝင်ပြပါဝင်ထိုက်တဲ့အဲဒီပုဂ္ဂိုလ်တွေကိုအဖွဲ့အစည်းတွေကိုလည်းမဖိတ်ကြားတာကိုကျွန်တော်တို့တွေ့ရပါတယ်နော်အဲ့ဒါဒီလည်းအဲမြန်မာနိုင်ငံရဲ့အရေးကြီးကိုမဖြေရှင်းနိုင်တဲ့အကြောင်းတစ်ခုဖြစ်ပါတယ်အဲကြောင့်ကျွန်တော်ကအဲဒီဒီဆွေးနွေးပွဲမှာမတည့်ရမယ့်အကြောင်းတွေကိုထုတ်ပြန်တာဖြစ်ပါတယ်ဟုတ်ကဲ့
ပါဝင်တင့်ပါဝင်ထိုက်သူတွေနဲ့ပတ်သက်ပြီးတော့လေဗမွေးညော်ဘူးကသူတို့အမြင်ကိုခုလိုပြောပါတယ
်မနစ်တုံးကလည်းဒီကောင်စီတက်ကနဲ့အာနာတိတဲ့နောက်ပိုင်းမှာတော့ဒီလက်နက်ကြဲကြီးမှကြော်လာနေတဲ့ဟာတော့ကျွန်တော်တို့တိုင်းသားနေနေဒီတိုင်းသားတွေကမဟုတ်ပါဘူးဒါအားလုံးအတိပြပါတယ်အဲပြောမယ်ဆိုလို့ရှိရင်တော့အင်ယူဂျီတို့ PDF တို့ကစပေါ့အင်ယူဂျီမှမပါတဲ့နည်းကံရတော့များရှိတာပေါ့အဲတော့မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံရေးပုဂ္ဂိုလ်တွေလည်းများရှိတာပေါ့အဲဒီပုဂ္ဂိုလ်တွေအဖွဲ့အစည်းတွေအားလုံးကတော့ပါဝင်ထည့်တဲ့အဲလူပုဂ္ဂိုလ်တွေဖွဲ့စည်းတည်ဖြစ်ပါတယ်လို့ပြောလို့ရဖြစ်ပါတယ်ဟုတ
်ကဲ့ KIO အဖွဲ့ဟာ NCA တနင်္ဂနွေပြစ်ခတ်ရက်စေးရေးစာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ UWSC ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကိုညီညာရေးစနစ်ပွဲတက်မတက်မင်းမြရမှာတော့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအခုလိုတုံ့ပြန်ပါတယ
်အဲဌာနချုပ်ထွက်ဘာမှတော့အကြောင်းမပြန်တာဒီလိုမေးတာတော့မေးထားပြီနော်
SCA ကိုလက်မှတ်ရေးထိုးထားတဲ့တခြားအဖွဲ့တွေကတရားသဘောထားထုတ်ပြန်တာတော့မရှိသေးပါဘူး SCA ကိုလက်မှတ်ရေးထိုးတဲ့ KNU ခေါ် KNU သားအစည်းအရုံးရဲ့သဘောထားကိုတော့နိုင်ငံကြီးဌာနတာဝန်ခံဖတူစောတော်နီကအခုလိုပြောပါတယ်
နာကမှာဖြစ်ပေါ်လာမဲ့နိုင်ငံရှင်းနေပွဲတွေကတော့အရင်ပုံစံတည်းတော့ဘလို့မှဖြစ်နိုင်ဘူး။ဒါပြည့်တော့ကျွန်တော်တို့ကတီးခဲ့တဲ့နိုင်ငံရှင်းနေပွဲမှာကျွန်တော်တို့ထက်ထဲဦးနေတဲ့တကယ်ကွန်မစ်မန့်နဲ့ကျွန်တော်တို့ပါဝင်ခဲ့တယ်ဘလို့ညာလဲပဲအဲ့ဒါကိုဒီကားတမှုမဖြစ်ဘူးနဲ့နောက်ဆုံးကျတော့အကျန်းထည့်တဲ့နည်းနဲ့ပဲအနာဂတ်ရဲ့အခါမှာအဲ့ဒါတွေအားလုံးကပြည့်စုံသွားတယ်လို့ကျွန်တော်ပြောလို့ရတယ်လေ။အဲ့ကြောင့်ဖြစ်ပေါ်လာမဲ့အနာဂတ်ရှင်းနေပွဲတွေမှာတစ်ချက်ကတစ်ချက်ဟာနိုင်ငံရေးမှာဆော့ကွာဒါ condition တွေရှိလို့ရှိရမယ်
တခြားအချက်တွေနဲ့ Federal Democracy ကိုဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းဖို့နောက်ပြီးတော့အသွင်ကူးပြောင်းရေးကာလတရားမျှတရေးအစီအစဉ်ကိုလက်ခံဖို့နဲ့အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေကိုအရင်ဆွေးနွေးပွဲတွေလိုမျိုးမဖြစ်အောင်လို့နိုင်ငံတကာကပါအမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။ဒီအချက်တွေပါဝင်တော့မှသာနိုင်ငံရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောပါရစေ။လောလောဆယ်မှာတော့ NCA အပြည့်အစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့ကမနေ့ပြန်မှာအထူးအစည်းအဝေးတရက်ကျင်းပဖို့ရှိနေပါတယ်။ဒီစီဝေးဟာညီညာရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်ကြိုတင်ညှိနှိုင်းမှာဖြစ်တဲ့အကြောင်းသတင်းတွေထွက်နေပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး NCA အပြည့်အဖွဲ့တွေကချင်းမျိုးသားတက်ဦး CNF ကဆွေးနွေးပွဲကိုလက်မခံကြအောင်သဘောထားထုတ်ပြန်တာရှိပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကတော့တက်ရောက်ဖွယ်ရှိတဲ့အကြောင်းလေးလာသူတွေကသုံးသပ်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက၉ဖွဲ့တက်ရောက်နိုင်ခြေရှိတယ်လို့ပြောထားပါတယ်လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသစကိုင်းနယ်မကွေးတိုင်းနောက်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ကချင်ပြည်နယ် KIO ဌာနချုပ်လိုင်စာအနီးမှာလည်းစီးရဲတက်မှမှုတွေရှိနေပါတယ်ခင်ဗျာ
ပေါ်ကျော်မှုကြီးမင်းအောင်လှရဲ့ငင်းရဲရေးကမ်းလှမ်းချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့တုံ့ပြန်ချက်ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆရာနာသိမ့်မှုကိုလက်နက်ကိုင်တော်လန်နေတဲ့ PDF ဖွဲ့စည်းတာဒီကနေ့တစ်နှစ်ပြည့်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်စစ်တပ်ရဲ့လက်နက်အားကိုဖိနှိပ်မှုကိုကာကွယ်ဖို့နဲ့ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ဖို့ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေဖွဲ့စည်းတာဒီကနေ့မေလ5ရက်နေ့မှာတစ်နှစ်ပြည့်သွားပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်လက်နက်ကင်တော်လှန်ရေးတစ်နှစ်တာကာလအတွင်းအားရကျေနပ်တာတွေရှိသလိုအားနည်းချက်တွေလိုအပ်ချက်တွေလည်းရှိသေးတယ်လို့ PDF တပ်ဖွဲ့တွေက VOA ကိုပြောပါတယ်VOA သတင်းနောက်သတင်းပေးပို့ထားတာကိုငင်းချမ်းပြောပြမှာပါရှင
်။စစ်ကောင်စီကိုတော်လန်တိုက်ခိုက်ဖို့အတွက်တနိုင်ငံလုံးမှာစုဖွဲ့ထားတဲ့ PDF အဖွဲ့တွေထူထောင်လိုက်တာအခုဆိုရင်တစ်နှစ်ပြည့်သွားပြီလို့ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကပြောလိုက်ပါတယ်။အခုဆိုရင် PDF အဖွဲ့တွေဟာပျောက်ကြားစစ်လှုပ်ရှားစစ်တွေမှာပိုကျွမ်းကျင်လာပြီးရန်သူကိုအထိနာအောင်တိုက်ခိုက်နိုင်တဲ့ရဲဘော်တွေဖြစ်လာပြီလို့ယုံကြည်တဲ့အကြောင်း NUG ကာကွယ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အနာသိမ့်ပြီးနောက်ပိုင်းစစ်မြေပြင်လိုဖြစ်ခဲ့တဲ့စကိုင်းတိုင်းထဲမှာတော့ PDF တွေဟာအားကောင်းကောင်းနဲ့ပေါ်ပေါက်လာပါတယ်။တစ်နှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်အားရကျေနပ်တာတွေရှိသလိုလိုအပ်ချက်တွေလည်းအများကြီးရှိသေးတယ်လို့မုံရွာ PDF ရဲ့ခေါင်းဆောင်တူဦးက VOA ကိုပြောပါတယ
်။ကျန်လက်နဲ့ပေါ့ဒီတော့တူမီနဲ့ကျွန်တော်တို့တွေစပီးတက်ခဲ့ကြရအောင်အခုလက်ရှိကျွန်တော်တစ်နှစ်ပြည့်သွားတဲ့အချိန်မှာဆိုရင်ကျွန်တော်တို့မှာကဒါမတက်မမြင်ခဲ့ဘူးတဲ့ဒီဟိုတနက်အစစ်တွေနေတော့ဒီဘက်မှာတော်လန်တိုက်ခိုက်နေကြပြီပေါ့လေဆိုတော့ဒီတလိုင်းကလာရဲ့ဒီတနည်းပြတဲ့အချိန်မှာကျွန်တော်တို့ဒီပြည်ရေးရဲ့စုဖွဲ့မှုအားတော့ဟိုရှင်းရှင်းပြောရင်တော့တော်တော်လေးကျွန်တော်တို့ကောင်းတယ်ဒီအစည်းအဝေးတခြားရှိတယ်လူလူနဲ့လည်းဆိုတော့အစည်းအဝေးကြရတယ်ပေါ့လေပြီးတဲ့ခါမှာဒီမြေပေါ်လမ်းစဉ်ဒီတပိတ်လမ်းစဉ်နဲ့လည်းကျွန်တော်တို့ဟိုဟန်ချက်ညီညီနဲ့ကျွန်တော်တို့ပေါ်ထွက်လာခဲ့တယ်ပြီးတဲ့ခါမှာဒီကျွန်တော်တို့ကာကွယ်မှုဌာနတွေချမှတ်ထားတဲ့စီမီစီကန်းတွေကိုလည်းဟိုစနစ်တကျကိုပဲလိုက်လာတဲ့ဟိုကျွန်တော်တို့လုံအောင်ပဲဒီပြည်ဆောင်နဲ့ဟို PDF အဖွဲ့အဖြစ်ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့မြင်တွေ့ရတယ်ပေါ့
လက်နက်အင်အားနဲ့ငွေအင်အားအလုံးလောက်မရှိသေးတာအမိန့်နာခံမှုတွေအားနည်းနေသေးတာကမြေပြင်က PDF တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့မုံရွာ PDF ခေါင်းဆောင်ကပြောပါတယ်ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းငြင်းငြမ်းစွာနဲ့ဆန္ဒပြခဲ့သူတွေဟာဒေသအလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းခဲ့ကြတာပါအဲ့ဒီနောက်ပိုင်းမှာတော့ချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဖြစ်လာတာနဲ့အတူစစ်ကောင်စီတပ်တွေရဲ့လမ်းမြေရှင်းလင်းရေးစစ်ဆင်ရေးတွေမှာဒေသခံကြေးရွာတွေပျက်စီးမီးလောင်တာဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အခြေအနေတွေလည်းဖြစ်ခဲ့ပါတယ
်ဆိုတော့ဒီကြပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအထက်ရလက်တရင်တွေကြားရပေါ့လေဒီ PDF စကိုင်းတိုင်းနဲ့မရှိ PDF တွေကိုဒီမကြခင်ကာလမှာဟိုပါပြီးပြီဟိုအပြတ်ဖြုံနေလို့မြေပေါ်မြေအောင်အကုန်လုံးဟိုလုံးဝပဲဒီစကိုင်းတိုင်းကိုဒီမကြခင်ကာလမှာအပြတ်ဆော်ပြီးတော့ငြိမ်သွားအောင်လုပ်မယ်ဆိုပုံစံမျိုးတွေကျွန်တော်တို့ကြားရတယ်ဆိုတော့အားကြပြီးမတိုင်ခင်ပေါ့နော်အခုချိန်မှာကျွန်တော်ကနေရာနဲ့မှာဒီစီကောင်စီဘက်ကနေစီကြောင်းတွေထိုးပြီးတော့ကျွန်တော်တို့ PDF တွေကိုလည်းဒီစူးစမ်းပြစီတယ်ပြီးတော့ဒီပြည်သူတွေကိုလည်းကျွန်တော်တို့ဟိုစူးစမ်းပြစီတယ်ပေါ့
NUG ကတော့တစ်နှစ်အတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းပေါင်း258ခုဖွဲ့စည်းထားပြီးပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုလည်းမျိုးနယ်ပေါင်း250ကျော်မှာဖွဲ့စည်းထားပြီလို့ပြောပါတယ်။ဒ Dabin, Dida Chisai, Mubia, Jauja, Apoe, Lia Jongule, Supoet Hare, Elu, Biobare, Dabimele, D. Lenakai, Apoe, Aloha, NUG, Gawe, Winji Tanae, Daye, a main Alma, Shimini Raja, Dita Puerigo, Tenchopo, NUG, Soya Baga, Swansong, Nimam, Lazura, Megon Tosia, Pinivare, a two the peers, a kind dying doing Pia de Kuma, Dida Gan, Gawe, Apoe, Napoeja, a chinchin, Pansi, Dapia Muri, Shige Raja, Soye Muri, Le, Dogebare, NUG Gagway, Winji Tanagaro, Duru Lao Kan Dadwine, Didagan Bidu Gagway, Aquarigo, City Jinwe Dune, Siva Saya, Simian Sigan Rigo, Lina Jabu, Tadibe Daidoni Vare, Sigalsi Biogwaya, Bojozo Mintungaro, Sida and Nine, PDF to Yakulo, Boba Lame Sura, Duru Nine, Jude Mendoza, Bulo, Tarinza Shinlimwe de Kuma, Pioge Vare, PDF to Iha, Luda Da, Jiwa Mishura, Sare, Jampa, Loya Drigo, Julo Nere, Subidole, Susuet Havare, Sigonzi Gonzan, Bojo Muji, Mia Langaro, Natana Sena Kuneha, Nenya Yi Nipibi, Lenaga, Puzirine, Twisomo, Tunine, Sana Shirelo, Ibrella Nasani Aniga, Yama Yomi and Danjagani, Pioga Vimele, Eddie Dema, PDF de Mapaulo, Sigonzi Pioguayaga, Piovare, Nangae Lila Durigaro, Anna Demi Naubaima, Pova Lare, NUG PDF လို့ အဖွဲ့ အစည်း တွေ ကို ချန်လှပ် ပြီး ငញ្ញံ ရေး ဆွေးနွေး ဖို့ မဖြစ် နိုင် ဘူး လို့ ပြော ထား ပါတယ် ခင်ဗျာ
စစ်ကောင်စီ တပ် တွေ ကို လက်နက် ကင် ပြီး တော့ တော်လှန် တဲ့ PDF တပ်ဖွဲ့ တွေ ဖွဲ့ စည်း တာ ဒီ ကနေ့ တစ်နှစ် ပြည့် တဲ့ အကြောင်း သတင်း ကို ငញ្ញံ ပြော ပြ ပေး ခဲ့ တာ ဖြစ် ပါတယ် ရှင် ဆက် ပြီးတော့ ချင်း ပြည်နယ် ဟာခါ ဘက်က စစ်ရေး ပရိပခ အခြေအနေ ကို တင် ပြ ပေး ကြ မှာတယ် ချင်း ပြည်နယ် ဟာခါ မြို့နယ် မှာ စစ်ကောင်စီ တပ် နဲ့ ချင်း ကာကွယ် ရေး ပူးပေါင်း တပ်ဖွဲ့ တို့ ကြား သုံးရက်ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းကာကွယ်ရေးတပ်တွေဘက်ကပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ပွဲအတွင်းမှာကျေးရွာနေတချို့လည်းမိရှုခံရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းအလေးအမှာပြောပြပေးပါရှင်။
စေတမနီရဲ့ချင်းပြည်နယ်ဖလမ်းမြို့နယ်မှာတိုက်ပွဲတွေ၃ရက်ဆက်ဖြစ်ပွားနေပြီးဒီကနေ့မှလည်းဟာခါနဲ့ဖလမ်းမြို့နယ်ကြားမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းအမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူပူးထက်နီကပြောပါတယ်။ခုနကဖြစ်နေတယ်ဟာခါနဲ့ဖလမ်းမြို့နယ်ကြားပေါ်မှာစစ်ကောင်စီကလမ်းမကြီးကိုတော်ပြီးတော့စစ်ကောင်စီကလမ်းမကြီးကိုအစ်ကလေး ော့တယောက်ကြတယ်တန်ရမီးနေရတာကဆောရမပေါ်နေရတာပေါ့နော်
ဟခမျိုးကနေစကိုင်းတိုင်းကလေးမျိုးနယ်ဘက်ကိုစစ်ကူပိုးမဲ့စစ်ကောင်စီစစ်ကြောင်းကိုမေလ3ရက်နေ့ကလေးကချင်းကောက်ွယ်ရေးပူပေါင်းအဖွဲ့ကနေကြားဖြတ်တိုက်ခိုက်တာလို့ပူထန်နီကပြောပါတယ်
။ဟခကနေစစ်ကောင်စစ်ခွန်စီရဲ့တင်ကားစီရဲ့ဟခကနေဆလမ်ဖက်ကလေးဖက်ရှင်းဖို့ရှိတယ်။အင်းဟကသူတို့150လောက်ရှိတယ်။အဲ့တော့ကိုနော်ရှိနေနေလေတက်ခံကောက်ွယ်တပ်ဖက်ဆန်ဖက်ပူပေါင်းပြီးတော့နားကနေဖြစ်ပိုက်တာပေါ့နော်။ဒါကမြန်မာပြည်ကနေခုလဲဆက်ပြနေတယ်ဒီမှာတက်ခင်းကဒေဂျင်းနောက်ဖြစ်တာပေါ့
စစ်ကောင်စီစစ်ကြောင်းကိုချင်းအမျိုးသားတပ်ဦး CNF ဟာခါ CDF တန်တလန် CDF ချင်းအမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာလို့သူကဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွင်းကျေးရွာတချို့လည်းမီးရှို့ခံရတယ်လို့ဟာခါဒေသခံတူကပြောပါတယ်
တိုက်ပွဲကသူကအဲ့ဒီတမ်းထလိုရွာမရောက်ခင်မှာဒီဆွန်ကျုံရွာနဲ့လှုပ်ထက်ရွာမှာတိုက်ပွဲဖြစ်တယ်လေတိုက်ပွဲ3ရက်နဲ့ဖြစ်တော့အဲ့ကနေသူတို့ဆက်သွားတာပေါ့ဆက်သွားရင်းနဲ့အဲ့ဒီတမ်းထလိုရွာရောက်တော့အဲ့မှာရွာကိုမီးရှူလိုက်တာပေါ့နော်အိမ်ဆယ်အိမ်ကျော်တော့ပါပေါ့လေ
ဟာကဖလန်းမြို့နယ်ကားလမ်းပေါ်ကနှစ်ဖက်တိုက်ပွဲဖြစ်ပွားရာနေရာကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဟာကဖလန်းမြို့နယ်ကားလမ်းပေါ်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။မနေ့က၄ရက်နေ့မှာတော့ဟာကဘက်မှာတော့ဟာကနေဟာကနဲ့ကလေးကြားထဲမှာလုံခြုံရေးရင်တန်းကိုပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ပြစ်ခတ်တိုက်ခိုက်မှု၅မိနစ်လောက်ဖြစ်ပွားခဲ့တာရှိတယ်။
ပြီးခဲ့တဲ့ April 25ရက်နေ့ကလည်းဟာခမြို့နယ်ချွန်ကျုံကျေးရွာအဝင်မှာစစ်ကောင်စီတပ်နဲ့ CDF ဟာခတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။လက်ရှိစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေလို့ဟာခဘက်ကနေစစ်ကူပို့နေရတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်ရှင်။
ချင်းပြည်နယ်ဟာခဘက်ကစစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့အစ်ပွဲတော်ဆင်နွဲဖို့ပင်လယ်ကမ်းခြေကိုသွားခဲ့ကြတဲ့ရိုဟင်ညာဒုက္ခသည်တွေအဖမ်းခံရတဲ့တဲ့တင်ကိုတင်ပြပေးကြပါမယ် ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကပင်လယ်ကမ်းခြေတစ်ခုမှာအစ်ပွဲတော်သွားရောက်ပြီးတော့ဆင်နွှဲတဲ့ရိုဟင်ဂျာဒုက္ခသည်450ကျော်ကိုဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကပုတ်တပုနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုလိုမျိုးယာနဲ့ချီပြီးတော့ထိန်းသိမ်းခံလိုက်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ခံတွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကထိန်းသိမ်းထားတဲ့စခန်းကနေသွားပြန်ပြီးတော့ခေါ်ထုတ်ခဲ့ကြရပါတယ်။နှစ်ရှည်လာများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရှင်လိုတဲ့အတွက်ရတဲ့နီးလန်းတွေနဲ့ခိတခဏတာထွက်ခွာကြတာသာဖြစ်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တယောက်ကပြောပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုပ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ်အစ်ဘာသာရေးပွဲတော်အချိန်ခါမှာတိုင်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာရိုဟင်ဂျာမွတ်စလင်တွေအများစုနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ယာနဲ့ချီတဲ့ရိုဟင်ဂျာတွေဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်အစ်ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာအစ်ပွဲတော်ကိုလာဆင်နွှဲတဲ့ရိုဟင်ဂျာ450ကျော်ကိုဗုဒ္ဓဘူးညာကကော့စ်ဘဇားဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ပြောခွင့်ရာရဖဲလ်အစ္စလမ်ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်အစ်ပွဲတော်ကာလကော့စ်ဘဇားကိုခရီးသည်တန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစီးပင်းစည်းကမ်းတွေတုံ့ပြန်ချထားပြီးစစ်ဆေးနေကြအခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကပြောပါတယ်တကယ်တော့ဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အဆင့်ဆင့်ပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူးဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့သွားရောက်ဆင်နွှဲခဲ့ကြသလဲဘာကြောင့်ဖမ်းဆီးထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်က VOA မြန်မာပိုင်းကိုသူသိထားသမျှအခုလိုပြောပြပါတယ
်စခန်းဒီကပါလေလိတ်တံလေးသိရတယ်သူမီသူဟန်နဲ့တွေ့ကြတာပေါ့နော်ဒီစင်ဆစ်ဆေးရဲ့ဂိတ်ရှိတယ်ဟုတ
်ကဲ့
အခုကအဲဆစ်ဆေးရဲ့ဂိတ်ရဲ့ပွင့်နေဆိုတော့တိတ်မရှိဘူးအဲ့တော့ cost ဘာသာ change မှာဒီဒုက္ခသည်စခန်းအတိတ်ကနေဒီမှာကလေးရောသမီးရောအမျိုးသားတွေရောနော်သူတို့သွားပြီးတော့အဲလေတဲ့နေတာပေါ့နော်အဲ့ဒီမှာ cost ဘာသာရေးကသူတို့တင်းစီတင်းတင်းပြီးတော့ Tensic Center ဆိုတာဒီမှာကုတုပလောင်မှာရင်းနေရရဲ့ Tensic Center ပေါ့နော်အဲ့ဒီကိုပို့ပေးလိုက်တာပါအဲ့ဒီကနေစစင်းသူတို့ကိုတက်ဆိုင်ရစကန်ပေါ့ရှိပါတယ်ကန်အင်ချက်စ်ပေါ့နော်ငါကန်အင်ချက်စ်မှာတက်ဆိုင်သူတို့ကိုလို့တဲ့နေပြီလို့တန်လို့လို့သိရတယ
်အခုဆိုရင်တော့ဖန်စီထိန်းထိန်းထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်စကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဥအောင်မြင်ကပြောပြပါတယ်။တသန်းနီးပါးရှိတဲ့လူကြီးထုထက်လွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာနှစ်နဲ့ချီပြီးပိတ်လောင်ခံထားရတယ်လို့ဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင်လန်းပျော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်လာမှုခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီးလန်းနေနဲ့ကလေးငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနီးဝန်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဥအောင်မြင်ကရှင်းပြပါတယ်
။ကလို့ရင်းလာရင်းစုတဲ့တော့အမျိုးတွေမှာတွားကြလာကြမလွတ်လပ်ဘူးပေါ့နော်။ပြီးတော့ဒီမှာအလော့ကဆွေးလဲဒီမှာပညာရှင်တွေဆွေးတွားလာခွင့်ဒါတွေလည်းကျွန်တော်မလွတ်လပ်ဘူး။အဲ့တော့ကိုယ်နဲ့ဒီမှာဒါကတော့လူရဲ့သဘောတို့ကအပြောပြောပြပါဖို့ဒီမှာပေါ့နော်။ဒီမှာဒုက္ခတွေစကဲမှလည်းဒီမှာ plastic အောက်မှာပဲအမြဲတမ်းဒီမှာနေတယ်ဆိုတော့တက်တာတလီပွင့်နေဆိုပဲလူတွားပြီးတော့ပြတော့အဲလက်သေးချင်တာပေါ့နော
်။အခုလိုမျိုးနေထိုင်ခိုးလုံတဲ့စခန်းတွေထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလည်းဆီယနာသိမ်းခံထားရစေမြန်မာနိုင်ငံဘက်မှာလည်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကလည်းနှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒဲချင်းတယ်နီယာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ VOA American အတန်ရဲ့မေလ5ရက်ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်ကတရုတ်စကားပြောတဲ့ကိုကန့်ဒေသဟာစစ်တပ်ကြီးဆိုတဲ့မြမနိုင်ငံရေးမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့တက်ဝေတဲ့ကိုကကိုပွင့်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်။တရုတ်စကားမှာကိုဟာစိမ့်လန်းမှုဖြစ်ပြီးကန့်ဟန်ရဲရင့်မှုဖြစ်တာမို့ရဲရင့်သူတွေနေထိုင်ရာစိမ့်လန်းတဲ့ဒေသလို့အဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကဟာအုတ်ချုပ်သူဖြစ်လို့တကြီးကိုဦးအုတ်ချုပ်တဲ့ဒေတာဖြစ်နေပါတယ်အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေတာကိုသိမ်းပြီးဆိုတော့ကအုတ်ချုပ်ပါတယ်ဒါကြောင့်ကိုကန့်ဒေတာမှာကိုကန့်လူမျိုးအခြေစိုက်လာတာအနှစ်300ကျော်ပါပြီတရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်းတန်လာတဲ့ဒေတာဖြစ်ပါတယ်အခုခေတ်မှာကိုကန့်ဒေတာကိုမြို့နယ်နဲ့နယ်ခွဲထားပါတယ်တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းချမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်းချောင်းမြောင်းတွေပေါ်များပြီးမြေပြန့်ဆိုတာမရှိသလောက်နေပါတယ်လို့ဆိုပါတယ်
။တရုတ်ရင်ကျေးမှုလွှမ်းမိုးတောင်မို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမားတို့ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်လောက်ကင်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်းရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချိုင်းလူဦးရေ4000ကျော်မှာတော့ကိုးကန့်သား86ရာခိုင်နှုန်းပလောင်21ရာခိုင်နှုန်းဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုးကန့်နဲ့ဆက်ဆံနေတဲ့ဝဒီသန်းနဲ့မိုင်းလားဒီသန်းမှလည်းတရုတ်ယွမ်ငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချိုင်းမြို့နယ်နှစ်ခုပေါင်းမှာလူဦးရေ3000ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကင်မှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသက်ပုံအမားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့။ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဉ်ဟာဗမာဥယျာဉ်ထဲ3-4ဆလောက်ပိုများနေပါတယ်။2008အခြေခံဥပဒေအရကိုကန့်နေပြီဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာအမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုံ့ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်စီအစိုးရနဲ့လက်တွဲပြီး MNDAA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တက်ကတစ်ဖက် MNDAA ကိုကန့်တက်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်ပြင်မှာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ပြန်ကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်လွန်ခဲ့တဲ့အနှစ်60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားပုံရပါတယ် အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်ဆက်ဟန်ဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတမတော်နဲ့လက်တွဲပြီးကိုကန်ဒေသကိုကြီးစိုးပါတယ်။အခုတော့သူတို့ရဲ့နေရာကိုနေကြားဆောင်တက်နဲ့စစ်ကောင်စီတက်ရောက်လာပါတယ်။ကိုကန်ကာကွယ်ရေးလော်ဆက်ဟန်ဟာစစ်အစိုးရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအေရှားဝေါ်ကုမ္ပဏီကိုတီထောင်ပါတယ်။အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်။2023ခုနှစ်အသက်80အရွယ်မှာလောစစ်ဟန်ကွယ်လွန်တော့အတုပခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်လောစစ်ဟန်ရဲ့သားစတီဖန်လောဟာသမရဦးသိန်းစင်ရဲ့တရုတ်ပြည်ခရီးမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်ဒုစရိုက်လုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ကိုကန်ကာကွယ်ရေးဟာစီအစိုးရနဲ့လက်တွဲတဲ့အတွက်ဘိန်းမောင်ခုဘဝကနေအချမ်းသာဆုံးပုံကိုဖြစ်လာတာကိုကိုကနေကြဆောင်တက်တွေအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကကိုကန်ဒေသအကြောင်းဥအောင်ခင်ကနေမြမအရေးသုံးသက်ချက်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတော့ကျမ်းမာဖို့အာဟာရမျှတအောင်စားသုံးသင့်ပုံတွေကိုတင်ပြထားတာဖြစ်ပါတယ်မြမနိုင်ငံမှာဂစီဓာတ်နဲ့အစီအငံဓာတ်စားတာကများလွန်းနေပါတယ်နောက်တခြားလိုအပ်တဲ့အာဟာရဓာတ်တွေကိုလည်းမျှတအောင်မစားတောက်တကြတာမို့ကျန်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်ဒီတော့ကျန်းမာရေးကိုမထိခိုက်အောင်ဘယ်လိုမျိုးအာဟာရမျှတအောင်စားသုံးသင့်ပါသလဲဒီကြားအမေရိကန်ပြည်ထောင်စုနယူးယောက်ခနာတက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မောင်ချိုကိုဦးဝင်းမြင့်ကမေးမြန်းပြီးတော့တင်ဆက်ထားတာနားဆင်ပါရှင်
โอเคปาโบคดร.เคมาจอครับเนี่ยเราတို့မြန်မာနိုင်ငံမှာတချို့စားတောက်ပုံတွေကအာဟာရမျှတမှုအားနည်းပြီးတော့ဗောနော်ဒီကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ရှိထားတာမို့ကျန်းမာရေးအတွက်ဆရာမကြီးအာဟာရမျှတအောင်ဘယ်လိုရွေးချယ်စားသုံးသင့်တာကိုအဓိကဒီနေ့ပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
းစီတိုကအချိုစားမှဖြစ်တာမဟုတ်ဘူးခမီးတွေအများကြီးစားရင်လည်းမလိုလားအပ်တဲ့ကစီဓာတ်တွေကာဘိုဟိုက်ဒရိတ်တွေအများကြီးပါတယ်နောက်ထပ်အာလူးတွေစားတယ်ပေါင်မုန့်တွေစားတယ်ကစီဓာတ်ပါတာတွေခေါက်ဆွဲတွေကြားစံတွေဒါတွေဟိုဘက်ပကံအမောက်ကြီးစားပြီးတော့ဒီမိုက်ခရိုနျူထရီယန့်တွေပြောတယ်လူခန္ဓာကိုကျန်းမာရေးကိုကာကွယ်ပေးမယ်ယောဂါကာကွယ်ပေးမယ်အသီးတွေအရွက်တွေကြတော့တခါစားမှခမင်းစားစုံတွေနှစ်စွန်းအင်းညုတ်ချင်းဟင်းလေးရမှာဇွန်လေးနဲ့သုံးစွန်းအတုတ်ကလေးတစ်ပကံကိုတမိသားစုလုံးဝိုင်းစားအဲအဲ့လိုမျိုးဆိုတဲ့အခါကျတော့တကယ်ခန္ဓာကိုယ်ကြီးလိုအပ်တဲ့ဒီသတ္တုဓာတ်နဲ့ဗီတာမင်စ်နဲ့မီနရယ်တွေပါတဲ့အသီးအရွက်စားသုံးမှုကကြတော့အရန်ကိုနည်းတယ်တကယ်ကိုခုနဒီကစီဓာတ်တွေများတဲ့အချိုဓာတ်တွေများတဲ့အဆီဓာတ်တွေအငံတွေကိုကြတော့ခန္ဓာကိုယ်လိုရာချက်အများကြီးအဆပေါင်းများစွာကျမတို့ရဲ့စားသုံးမှုကပိုပြီးစားနေကြတယ်။ဒါကြောင့်ဒီနေ့ယောဂဖြစ်နှုန်းကြီးကကိုအရင်ကကျမတို့မိဘတွေလက်ထက်နဲ့ပြန်ရှင်ရင်ယောဂတွေကထူးဆန်းတယ်အဲ့တော့အတိလေးနဲ့ကတ်ပြီးတော့စားမယ်ဆိုရင်အစာတောက်တွေအားလုံးကစားလို့ရတယ်။ဒါကြောင့်ဘယ်အစာတောက်ကမှမကောင်းတဲ့အစာတောက်လို့ကျမတို့ဘယ်တော့မှမပြောဘူး။အဲ့တော့ကိုယ့်ရဲ့ရွေးချယ်မှုနဲ့ကိုကဒါသုတေသနတွေတွေးရှိကြည့်အရာဒါပေမဲ့လိုက်လို့ရမှာကတူးချင်းတယောက်ချင်းနဲ့ပဲဆိုင်တယ
်။ဟုတ်ကဲ့ဆင်ပါ။အဲ့တော့ဘယ်လိုစားတယ်လဲဆင်ပါ။ကိုယ
့်ရဲ့စားတောက်ကလေးကိုကိုယ့်ရဲ့ဝင်ဝင်နဲ့ချင့်ချင်ပြီးတော့စီကံလေးနဲ့စနစ်တကျစားမယ်ဆိုရင်ကျမတို့ပြည်သူတွေကဒါကျမ်းမာဒုက္ခကိုခံစားကြရမှာ။ဒါကြောင့်ဒီကျမ်းမာရေးဆိုတာမဟုတ်ဘဝကြာလာတာမဟုတ်ဘူး။ကျမတို့နေ့စဉ်နေ့စဉ်လူတယောက်တပောက်ပဲပါလေဒီပါဇက်သေးကိုထဲတဲ့အစားအသောက်တွေကစီးနဲ့ကမ်းနဲ့စနစ်တကျအုံနောက်ကနေပြီးတော့ဘယ်ဟာကတော့စားတင်နေဘယ်ဟာမစားတင်ကိုယ်ခန္ဓာကိုယ်အကြောင်းကိုသိတာကိုယ်ပဲဖြစ်တယ်ဆံဝင်ရမသိဘူးဆံဝင်ရဒါရကနုစလုပ်ပြီးမှအဖြေထုတ်ပြရတာအဲ့ဒါကိုယ့်ကိုယ်ကိုအတိဆုံးကကိုယ်ပဲဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်လေးကိုအစားအသောက်တွေကိုမနေ့စာညစာနေ့ကင်းစာဒီကြားထဲမှာဒီစားစားမယ်ဆိုရင်လည်းစနစ်တကျအဲ့တော့ဘာစားတာလဲဆိုတာဘလောက်များများကိုဘယ်နှချိန်ခဏကစားတာလဲဆိုတာကပို့ပြီးတော့အရေးကြီးပါတယ်လို့
ဟုတ်ကဲ့ဆရာမဘလို့အတိအကျစားတယ်လဲဆရာမဒီနေရာမှာလေ
အဲ့တော့သူတွေကအခုဆိုရင်ပိတ်ပန်နေမကြတဲ့သတင်းအချက်အလက်တွေကို misleading ပေါ့ဒါမျိုးတွေကို Facebook ကိုအချိန်တနာရီလောက်အချိန်ပေးလိုက်တယ်အဲ့တည်းမှာကြိုက်တဲ့လူကကိုယ့်ရဲ့ audience ကိုကြိုက်တဲ့အတိုင်းပိတ်ပန်နေမကြရေးထားတာလေးတို့ဒီလိုပဲပျော်ပျော်လေးဖတ်လိုက်တယ်သို့တော်လည်းကို့အတွက်ကတဲ့ပိတ်ပန်နေကြလားမကြလားလိုက်နာတင်လားမလိုက်နာတင်ဦးလားဆိုတာကိုတော့တိတ်မစင်စားကြဘူးပေါ့နော်သို့တော်လည်းပဲ analytical scale လို့ပြောတဲ့ question စိတ်ပြတဲ့အထူးသဖြင့်ကျမတို့အားရပိုင်းဆိုင်ရာသတင်းတွေကအရန်ကိုအရေးကြီး ှိပါတယ်သူတည်တနာပေါ်မှာတွေ့ရှိပြီးမှကျမတို့ကကောက်ချက်ချပြီးပြောလို့ရတာကအမှန်ဆုံးဖြစ်တယ်အနည်းငယ်အကင်းဆုံးဖြစ်တယ်ပေါ့နော်ကျမတို့ရဲ့ရိုးရာယုံကြည်မှုတွေအရဟာဟိုဟာဆိုင်ဟိုဟာဖြစ်တယ်ဒီဟာဆိုင်ဒီဟာဖြစ်တယ်ဆိုကျမတို့ကအဲ့လိုမျိုးတွေစားလိုက်မယ်ဆိုရင်သိပ်ပံနေကြကြကျမတို့ကလက်ခံပေးလို့မရတဲ့အတွက်အဲ့လိုမျိုးအဖြေလဲထုတ်ပေးလို့မရဘူးကောက်ချက်လဲချပေးလို့မရဘူးအဲ့တော့ကျမတို့ကအကောင်းဆုံးကတော့သိပ်ပံနေကြတွေးရှိလာတဲ့အဖြေတွေရကြတော့အပားနေတဲ့ဘဝအနည်းငယ်ကင်းတဲ့ဒီယောဂတွေနဲ့ဆက်ဆက်နေတဲ့ဟာတွေကိုအကောင်းဆုံးကာကွယ်တဲ့နည်းစနစ်ဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒီတော့သိပ်ပံနေကြအောင်စားတဲ့ဘုံကိုရှင်းပြပေးပါလားဆရာ
ကိုရဲ့ဒေသမှာထွက်တဲ့ကျမတို့မှာထွက်တဲ့စံတွေရှိတယ်ပဲမျိုးစုံတွေရှိတယ်ငပိငချောင်ငပြားရည်တွေရှိတယ်ငရုတ်သီးတွေရှိတယ်ဟင်းသီးဟင်းရွက်တွေအမျိုးပေါင်းရာနဲ့ချီပြီးတော့ရှိတယ်ရာတီလိုက်ပေါ်လာတဲ့ဒီအသီးနှံတွေကိုကိုကတကယ်ကိုစိတ်ရှိလက်ရှိနဲ့ခေါင်းထဲမှာစဉ်းစားပြီးတော့ကိုရဲ့ဝင်ဝင်နဲ့ချင်းချင်းပြီးတော့အနည်းဆုံးဘိုင်းလေးပဲချစ်ဆာဆာချင်းလေးပဲဆာဆာဟင်းညိုလေးပဲဆာဆာဟင်းရွက်ဒီထဲမှာအနည်းဆုံး၅မျိုး၇မျိုးလောက်ရာဒီပေါ်အသီးရွက်ကလေးတို့အထူးသဖြင့်အယောင်ပေါ့နော်အစင်းယောင်လိမ္မော်ယောင်အဝါယောင်အနီးယောင်ဒီလိုပါတဲ့အသီးရွက်ကလေးတို့အရွက်စားမလားပင်စီစားမလားအမြင့်ကိုစားမလားဆိုဒါလေးတို့ကိုရွေးချယ်ပြီးတော့ကိုရဲ့ကိုကရွာမှနေရွာမှရနိုင်တဲ့ဟာမြို့မှနေမြို့မှရနိုင်တဲ့ဟာလေးတို့အသိပညာဘဟုတုတ္တလေးတွေရအောင်လေ့လာပြီးတော့အဲ့လိုစီစဉ်ကြကြတင်းလာတနင်္ဂနွေကြီးတပတ်ခုနှစ်ရက်ကိုကိုမိသားစုတွေပြင်းလဲမသွားရအောင်တနေ့တစ်မျိုးလေးတွေချင်းဟင်းဟင်းညိုအတုပ်ဟိမဲ့ဆီလိုလက်လက်ဆက်ဆက်စားမလားအစင်းကြော်လေးကြောစားမလားဆိုဒီလိုလေးတွေစီကံတကြလုပ်မယ်ဆိုရင်ဒါမိသားစုတိုင်းကခန္ဓာကိုယ်ကြီးတကယ်လိုအပ်နေတဲ့ micro nutrient ဆိုတဲ့အခုမြန်မာပြည်မှာအချို့တဲဆုံးဖြစ်တဲ့ vitamins နဲ့ minerals တွေကိုရမယ်ဆိုရင်ဒါယောဂကိုကာကွယ်နိုင်မှာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့စားတာရဲ့နောက်အကျိုးဆက်ဆိုရော
အဲ့လိုတွေစားလိုက်တော့မှစစောအများကြီးစားမိနေတဲ့ထမင်းတွေလည်းအများကြီးမစားမိတော့ဘူးပြီးရင်ခေါက်ဆွဲကြော်တွေကြာစံကြော်တွေမှလည်းခုနစားငံတက်ကြီးလွန်ကဲနေတဲ့ပဲငပြားရည်တွေခယူစီတွေငားငပြားရည်တွေစီချက်တွေမယုတ်သီးမှုန်တွေပဲမှုန်တွေဒါတွေကမှုတ်တက်နေလား expire ဖြစ်နေလားဘမားမှကြည့်လို့မရတဲ့အတွက်ဆိုဒါမျိုးတွေကိုလည်းကိုကရှောင်းနေတဲ့မြတ်ရှောင်းရှော့နိုင်တဲ့များရှော့ကိုယ့်ရဲ့တကယ်ကိုဟိုလက်လက်ဆက်ဆက်အသည့်ရွက်တွေကိုဟိုဒါစနစ်တကျစားမယ်ဆိုရင်ခန္ဓာကိုယ်လိုအပ်တဲ့အာရတွေကအများကြီးရမှာခုတော့ပေါ့ပေါ့လေးပဲတွက်ပြီးတော့ကြိုက်ရအောင်စားတယ်ဟိုကကစုံရွက်ကလေးတစ်ပွဲကြော်ရင်တော့ခယူစီနှစ်ဆုံးသုံးဆုံးလောက်ထည့်ကြော်တယ်ချိုချိုငန်ငန်လေးဆိုတော့အဲ့ခယူစီဒီခယူအကောင်လေးကညှစ်ထုတ်ထားတယ်ခယူစီမဟုတ်ဘူးဆိုတာဘယ်သူမှမတွေးမကြည့်ဘူးဒီခယူစီဒီပလင်းကိုပတ်ဆက်2000နဲ့ပေးဝယ်တယ်ဆိုရင်ခယူအကောင်ပေါင်းတသိန်းလောက်ကိုညှစ်ထုတ်မှဒီပလင်းဒီပလင်းကနေရတယ်ဆိုတာမသိဘူးအဲ့တော့ခယူစီဒီပလင်းမှာစုံတစုံစားလို့ရှိရင်ဒီဆန်းကန်တက်ကြည့်ဒီ150 mg လောက်ပါတယ်ဆိုတာလည်းမသိဘူးအဲ့တော့ငားမပြားရည်တစုံစားရင်ဆန်းကန်တက်ကြည့်ဒီ1800 mg လောက်ပါတယ်ဆိုတာလည်းမထကြအောင်အဲ့တော့မွေးငါးတပွဲစားရင်ကျမကြီးနဲ့ညညွတ်တော်လဲငပြားကြီးကိုပလင်းနဲ့လှုပ်လှုပ်လှုပ်ပြီးထဲတော့ကိုယ်ခန္ဓာကိုယ်မှာမလူလာတဲ့ငပြားကြီးလွန်ခဲ့ရတဲ့စားပြီးရင်တွေးတိုးတယ်တွေးတိုးတယ်အိတ်ငိုက်တယ်အိတ်ချင်တယ်အဲ့တော့ကိုယ့်ရဲ့ဒီအစားအသောက်ကလေးတွေမှာစနစ်မကျမှုကြောင့်ကိုကယောဂတွေကိုဝယ်ယူမိတယ်လို့ဖြစ်သွားတယ
်ဟုတ်ကဲ့ဆရာမနောက်ဆုံးရောအစားအသောက်နဲ့ပတ်သက်ပြီးတော့သတိပြုသင့်တာ
ဆိုကပြောတယ်အငံဓာတ်လွန်ခဲတာတွေနဲ့အဆီဓာတ်လွန်ခဲတာတွေအဲ့တော့စီမြုပ်ကြော်ထားတာတွေအခုခင်မိလာတဲ့မြို့ကွာကလေးတွေကကျက်သားဆိုမြုပ်ကြော်ထားတဲ့ကျက်သားမြုပ်ကြော်တွေခုနမြုပ်ကြော်ထားတဲ့ donuts တို့လိုဟာမျိုးတွေဒါမျိုးတွေကိုစတိုင်လုပ်ပြီးစားကြတဲ့အခါဒါအင်မတန်မှရှောင်တဲ့နဲ့ရှော့တဲ့နဲ့အထက်မှာပါပါတယ်လို့စားကြည့်ရင်တော့တစ်နှစ်တစ်ခါလောက်တငယ်ချင်းတွေနဲ့စားတာမျိုးဒါမှမဟုတ်6လမှတစ်ခါတော့ကြက်ကြော်စားတာမျိုးတို့ဒိုနတ်စားတာမျိုးဆိုရင်ဒါဆိုရင်နည်းနည်းစဉ်းစားလို့ရတယ်အခုဟာဒါမျိုးတို့မကြာခဏစားပြီးတော့ပမာဏများများစားမယ်ဆိုရင်ဆဆောကကျမတို့ပြောတယ်အခုဖော်ပြလို့ရတဲ့ဒီတွေးတို့ကြောက်ကစီဂျိုးနှလုံးဆိုတာဒါပြောဒီထက်နောက်ထပ်ခက်ဆန်တဲ့ယောဂါတွေအများကြီးရှိသေးတယ်အဲ့ဒါဆိုရင်ကျမတို့ကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကိုးနေရတယ်ဒီလူငယ်တွေကမကြမ်းမအောင်ဆိုရင်ကျမတို့ကဘယ်တိုင်းပြည်ကိုပဲကြည့်ကြည့်တိုင်းပြည်တိုးတက်မှုကိုဒါကူညီရမရောက်ဖဲနဲ့ဒါဆုပ်ယုပ်တဲ့နေရာမှာပဲပွားပြီးတော့ပါဝင်နေရရောက်ပါတယ်လို့ဒါကြောင့်မို့လို့ကိုပစံနဲ့ကိုစားတော်ကြလဲစနစ်တကျစားခြင်းဟာကိုမိသားစုတိုးတက်မှုကိုရက်ကွယ် community နဲ့ကိုတိုင်းပြည်တိုးတက်မှုကိုကူညီရရောက်ပါတယ်လို
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမ်းမာရေးမထိခိုက်အောင်အဟာရမျှတအောင်စားတော့ဒီကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန္ဓာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကို FEB ရတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာနားဆင်ပါရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးတော့မောင်ဖြစ်သူနဲ့လဲလှယ်ဖို့ပြောဆိုခဲ့ပါတယ်လေမုံတိုင်းကြောင့်ပျက်စီးသွားတဲ့တင်းမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့တင်းမဆရာတော်ကစာရေးထုတ်ခဲ့တယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌဟောင်းခွန်ထွန်းဦးကွယ်လွန်သွားတာဟာဖက်ဒရယ်ပြည်ထောင်စုအတွက်နင့်နာဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့အမဖြစ်သူကိုစစ်ပတ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဆိုင်ရာဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လာလဲဖို့မိသားစုဝင်တွေကိုပြောဆိုလိုက်ပါတယ်မူဆယ်မြို့55ကုန်းဟွန်မွန်ညက်ကွက်ကအွန်လိုင်းမှာရွှေထည်ပစ္စည်းရောင်းနေတဲ့အသက်29နှစ်အရွယ်မတ်နွေးရတနာနယ်ဆိုသူကိုမေလ1ရက်နေ့ကမူဆယ်မြို့စစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ဆိုင်ရာဖကရွှေဝမ်းမဲလို့လိမ့်လေချင်းဆိုပြီးတဲ့နောက်ဖမ်းဆီးထားလိုက်တာဖြစ်တယ်လို့မိသားစုဝင်နေတဲ့နီးစပ်သူတယောက်ကပြောပါတယ်။အဲ့ဒီနောက်သူမရဲ့မောင်ဖြစ်သူမူဆယ်ပြည်သူ့ကာကွယ်ရေး PSDA တပ်ဖွဲ့ရဲ့တိုက်ရင်မှုဆိုသူနဲ့လာလဲမှပြန်လွတ်ပေးမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပြီးလက်ရှိမှာသူမကိုမူဆယ်မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့သိရပါတယ်။မူဆယ်မြို့မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစန့်ကျင်တဲ့လူငယ်တွေအယောက်40ကျော်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်
။ရခိုင်ပြည်နယ်မှာရေမုံတိုင်းကြောင့်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဒီမဘုံတော်ကြီးကျောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမေလ2ရက်နေ့မှာဒီမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်။ဧပြီလ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့မုံတိုင်းငယ်ကျောင်းနှစ်ပေါင်း100ခန့်ရှိပြီဖြစ်တဲ့ဒီမဘုံတော်ကြီးကျောင်းအထက်ပုံအဆင့်သွတ်မိုးတွေပျက်စီးသွားတာကြောင့်ပြုပြင်ခွင့်မရရင်မိုးရာသီမှာလုံးဝပျက်စီးသွားနိုင်တဲ့အတွက်ဆရာတော်ကိုယ်တိုင်ဦးစီးပြီးပြုပြင်ခွင့်ပြုဖို့အဲ့ဒီစာမှာရေးသားထားပါတယ်။အင်ဂျင်900ကျော်ရှိတဲ့ကြောက်တော်မြို့နယ်ကဒီမကျေးရွာနီးမှာ2020ခုနှစ်မတ်လကရခိုင်တပ်တော်အေအေနဲ့စစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်100ကျော်လဲမီးရှို့ခံခဲ့ရပါတယ်အခုချိန်ထိရွာနီးကတောင်ရှိတောင်မှာစစ်အစိုးရတပ်ဖွဲ့တွေနေရာယူထားတဲ့အတွက်ရွာပြန်ခွင့်ရဖို့အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့ကျေးရွာသားတွေရွာမပြနိုင်ဘဲဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြရပါတယ်
မွန်မြင်းနယ်ရေးမြို့နယ်စံပြကြီးွာနယ်နင်းစုံကြီးွာကြားမှာဧပြီလ29ရက်နေ့ညနေ4:00ခန်းကစစ်ကောင်စီတပ်နဲ့လက်နက်ကင်အဖွဲ့တို့တိုက်ခတ်မှုတိုက်ပွဲတွင်အမျိုးသမီးတဦးတနတ်တန်ရာနဲ့တိတ်ဆုံးခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။အဲ့ဒီသားတဲ့အမျိုးသမီးဟာမိသားစုနဲ့အတူမိဘစီကိုအလဲပြန်လာစဉ်တိုက်ခတ်မှုကြောင့်ဦးခေါင်းမှာကြီထစ်မှန်တိတ်ဆုံးခဲ့တာဖြစ်တယ်လို့သိရပါဗျ။အဲ့ဒီနေ့နနက်ပိုင်းမှာစစ်တပ်ကနေကား9စီးနဲ့တံဖြူစရက်မျိုးကနေရေးမျိုးကိုဆင်းလာစဉ်ရေးမျိုးနဲ့ကနင်ကမော့ကျေးရွာအနီးအရောက်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းခြုံခိုးပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုမှာစစ်တပ်ဖက်ကတပ်တားတဦးတည်ဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်နယ်တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းနောက်ခမ်းမြုံမှာရွာထဲကိတ်စခန်းထိုင်ပြီးဒေတာထွက်ကုန်တင်ကားတွေစီကနေအခွန်အဆမတန်ကောက်ယူနေတဲ့ရဲကိတ်ကိုအမိမတိလက်နက်ကန်ဖွဲ့ဝင်ရောက်ပစ်ခတ်လို့ရဲ3ယောက်တေဆုံးသွားပါတယ်။မေလ3ရက်နေ့ည8နာရီအချိန်နောက်ခမ်းမုံကြီးကလန်းဘော်ကငွိုင်းအင်းရွာမှာရှိတဲ့ရဲကိတ်စခန်းကိုလက်နက်ကန်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့တာပါ။အဲ့ဒီကိတ်စခန်းမှာရဲမွန်းရင်နဲ့အခွန်ဌာနကပူးပေါင်းထိုင်လာတာ10နှစ်လောက်ရှိပြီဖြစ်ပါတယ်။ဒီကိတ်တွေဟာတရားဝင်စောက်ထားတဲ့ကိတ်မဟုတ်ပေမဲ့ဒေတာထွက်ပြောင်းကြံတင်တဲ့ကားတွေထော်လာကြီးတွေကိုတင်းကျပ်စစ်ဆေးပြီးအခွန်ဆမတန်ကောက်တာကြောင်းလယ်တမားတွေကုန်တဲတွေအတွက်အခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ဒေတာခန်တွေကပြောပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်ကြိုင်းအင်းစိတ်ကြီးမြို့နယ်ဝင်းရော်ဒေသမှာစစ်ကောင်စီတပ်ကနေဒေသခံစစ်ဆောင်တချို့ကိုဖမ်းဆီးရိုက်နေတာတွေလုပ်နေပါတယ်။ဖမ်းဆီးရိုက်နေခံရတဲ့အထဲမှာခလဲကျေးရွာအုပ်စုမှာရှိတဲ့ဒေသခံ10ဦးကိုတော့စစ်ကောင်စီကရိုက်နေတာကြောင့်ဦးခေါင်းနဲ့ခြေလက်အင်္ကာဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ဒေသခံတချို့ကကျင်းပုံးထဲမှာပုန်းနေရင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ထုတ်ရိုက်နှက်တာရှိသလိုကြိုးနဲ့ချီပြီးဖမ်းဆီးရိုက်နှက်တာတွေလည်းရှိနေပြီးနေအိမ်ထဲကအဖိုးတန်ရွှေငွေတချို့ကိုလည်းအတ္တမယူသွားတာရှိတယ်လို့ဒေသခံတဦးကဆိုပါတယ်။တခုနိုင်ရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့စစ်ကောင်စီတပ်ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်လက်ရှိဒေသခံ3000ကျော်စစ်ပေးတိမ်းရှောင်နေရပါတယ်။
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်နှစ်ပေါင်း30ကျော်တာဝန်ယူခဲ့တဲ့ဝါရင့်နိုင်ငံရေးသမားခွန်ထွန်းဦးအသက်89နှစ်ဟာဧပြီလ30ရက်နေ့မွန်းလွဲပိုင်းအချိန်မှာရန်ကုန်မြို့မှာရှိတဲ့သူ့ရဲ့နေအိမ်မှာကွဲလွန်သွားခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်ဖို့လိုလားတဲ့တိုင်းသားတွေအတွက်နှစ်နာဆုံးရှုံးမှုကြီးတရက်လို့ဆိုကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်။
ဖက်ဒရယ်ပြည်ထောင်စုကိုဗမာပါဝင်ရှိပြည်နယ်နဲ့တိဆောက်တဲ့မူကိုယတိပြက်ပြောဆိုခဲ့တယ်လို့ SNLD ပါတီ32နှစ်ပြည့်အခမ်းအနားမှာရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကခုလိုပြောကြားခဲ့တာပါ
1990ပါတီဆိုအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်တန်ခဲ့တဲ့ပါတီပေါင်း90ရဲ့ပုံပါတီရှိခဲ့ပါတယ်အဲ့ဒီတည်းမှာ1949ခုနှစ်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုပြင်ဆင်တိုးစွဲဖို့ပေါ်ပြခဲ့တဲ့နိုင်ငံရေးပါတီခုနှစ်ခုရှိပြီးအဲ့ဒီထဲမှာကျွန်တော်တို့ရဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ် UNLD ဆိုတဲ့ပါတီနှစ်ခုကလာပြည်တော်စုကြီးကိုရှိပြီးနဲ့ထားရှိဖွဲ့စည်းဖို့ယတိပြပေါ်ပြခဲ့ပါတယ်
ခွန်ထွန်းဦးဟာ SNLD ဥက္ကဋ္ဌတာဝန်နာမကပဲတိုင်းရင်းသားပါတီ73ခုနဲ့ဖွဲ့စည်းထားတဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP တို့ရဲ့နာယကဖြစ်လဲတာဝန်ယူခဲ့ပါတယ်။လက်ရှိမှာဖက်ဒရယ်ရေးလှုပ်ရှားတဲ့တိုင်းရင်းသားခေါင်းဆောင်တွေတဖြည်းဖြည်းနဲ့ကုန်သွားပြီလို့ UNA တွင်ရင်မှုဦးမျိုးကျော်ကအခုလိုပြောပါတယ်
။အခုခါတော့ဒီတိုင်းရင်းသားခေါင်းဆောင်တွေပဲရေးလှုပ်ရှားတဲ့လူတွေကတော့တဖြည်းဖြည်းနဲ့ကုန်လာပြီပေါ့။ဒါဒီထက်မှလည်းဥက္ကဋ္ဌဟာအရေးပါတဲ့ပုံကူတူဖြစ်တယ်။တဖြည်းဖြည်းရှမ်းပြည်ကျွန်တော်တို့အခုဖော်ဆောင်နေတာကနေပြီးတော့နော်ပင်လုံကိုအခြေခံတဲ့60တိချမ်းမှုကိုအခြေခံပြီးတော့လှုပ်ရှားကြတာဖြစ်တယ်။ဒီချိန်မှာတကယ်ရှိကမရတည်ပြီးတဲ့ဥက္ကဋ္ဌဦးလိုပုံကူမျိုးဆုံးရှုံးလာတဲ့အတွက်မှာတော့ကျွန်တော်တို့တိုင်းရင်းသားတွေကတော့အစားထိုးလို့မရအောင်ဆုံးရှုံးမှုတရားလို့ပြောရှင်းပါတယ်။
ထို့အတူခွန်ထွန်းဦးဟာစစ်ကောင်စီကပေးတဲ့ဖက်ဒရယ်ကိုဘယ်တော့မှလက်ခံတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးလို့အဖြတ်သိမ်းခံမော်မျိုးသားဒီမိုကရေစီအဖွဲ့ MNDF မှ1990ရွေးကောက်ခံမတူဖြစ်တဲ့နိုင်တောင်းချိန်ကအခုလိုဆိုပါတယ်
။သူကမွန်ပါတီ၊သူကရှမ်းပါတီ၊ FNLD ပါတီအတူတူပဲလုပ်ခဲ့တာပေါ့။သူကအလုံးတော်တဲ့ပုဂ္ဂိုလ်တယောက်ပေါ့။သူကြပါဆိုအာနာစစ်ကိုသူတို့မပေါက်ကမ်းဘူး။သူတို့ကဖတ်အရပါအစိုးရနဲ့ဒီဖက်ဒရယ်ကိုတွားမယ်။ဒီစစ်ကောင်စီကိုပေးတဲ့ဖက်ဒရယ်ကိုဘာမှလက်ခံမှာမဟုတ်ဘူး
။ဝါရည်နိုင်ငံရေးခေါင်းဆောင်ဦးခွန်ထိုးဦးဟာ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးလက်ဖြစ်ပြီး၎င်းရဲ့နိုင်ငံရေးလှောက်ရှားမှုတွေကြောင့်နဝတစစ်ဆွေးရလက်ထက်မှာထောင်နာ290ကျော်ချမှတ်ခံခဲ့ရပါတယ်ရှင်
။ဆက်ပြီးတော့ကချင်ပြည်နယ်ဖကန့်မြို့နယ်မှာရှိတဲ့လုံခင်းမော်ပုံကျေးရွာမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံအမျိုးသား2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးထားတာဖြစ်ပါတယ်။မေလ3ရက်နေ့ည8နာရီခွဲအချိန်လောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လိုက်တဲ့အတွက်ဖကန့်မြို့နယ်ကမော်ပုံကျေးရွာမှာရှိတဲ့ဆောင်းရသည်ထမင်းဆိုင်ကိုထိမှန်ပြီးတော့ဆိုင်းပိုင်ရှင်ဖြစ်သူနဲ့ထမင်းလာဝယ်တဲ့သူတယောက်တို့ထိမှန်ပြီးတော့တေဆုံသွားတယ်လို့တေဆုံသူဆိုင်းပိုင်ရှင်နဲ့ဆွေမျိုးတော်ဆက်သူအမျိုးသားတယောက်ကပြောပါတယ်
ဒီကြီးရလဲဆိုတော့အမဆေးရောက်ဝဲလို့အမဈေးရောက်ပြီးနဲ့အဲ့လိုလည်းနဲ့ကြီးကြခဲ့တဲ့ကြခဲ့တော့အမမျိုးကအမကိုချင်းပြီးဆုံးသွားတယ်။ဟိုမျိုးတို့ကျွန်တော်တို့အကြောင်းလမ်းကြတော့အဲ့မှာကျွန်တော်တို့ရောက်ခဲ့တော့ချိန်ဆမှာမျိုးကအမကိုချင်းပြီးဆုံးသွားတယ်။အမ
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဆောင်းရသည်ထမင်းဆိုင်ပိုင်ရှင်အသက်63နှစ်အရွယ်ဦးယုံကွေနဲ့ဈေးဝယ်သူအသက်45နှစ်အရွယ်ဦးမောင်တိုးတို့နေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်။လက်နက်ကြီးတန်၄ချက်လောက်ကြားရပြဲနောက်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ကြပေမဲ့လုံခြုံရေးအရာမေလ၄ရက်နေ့မနက်မှပဲတေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုကောက်ယူခဲ့ကြရတယ်လို့စံခါလူမှုကူညီရေးအသင်းတာဝန်ရှိသူတယောက်ကပြောပါတယ်။လက်နက်ကြီးပစ်ခတ်မှုကိုဘယ်သူဘယ်ဝါကဘယ်နေရာနေပစ်ခတ်လိုက်တယ်ဆိုတာကိုအတိအကျမသိရသေးပေမဲ့လည်းမော်ပုံကြီးရွာနဲ့တမိုင်ခွဲလောက်အကွာမှာရှိနေတဲ့အကျဉ်းထောင်ဘက်ကပစ်လိုက်တာဖြစ်နိုင်တယ်လို့ဒေသခံတွေကခန့်မှန်းပြောဆိုနေကြပါတယ်။လက်နက်ကြီးကြီးထိမှန်တေဆုံးမှုနဲ့ပတ်သက်ပြီးဘသူမှလည်းလာရောက်ကြည့်ရှုတာစစ်ဆေးတာအရေးယူပေးတာတွေမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။
အဲ့လိုမျိုးတော့မရှိဘူးက
ยังมาไม่รู้ดำชีแต่ตอนนี้ก็ต้องพยายามมาลุยลาตาวิวอะไรไม่ชีวิตชาวบ้านไม่รู้ว่าจะคุณยาร์ไม่ชีวิตอันเดียวที่หัวเชียร์พักการเมืองเนี่ยด้วยพักการการซีมาชีเร่เสกังสีตะโกนหน่วยงานนี่แหละเนี่ยนั่งอุลันเนจีรุ่นเนี่ยมาจากขณะยันตันจิกาลิชิบิเม
อากูมอบองเจียวอัดเรนใจอยากเป่าไกวโปรปีดูที่ไทยตีสมุกาปรมาจงเจียงพิเดลุที่ท่ากันเนี่ยสูบาร์เรชั่นอากูเสพติดเรนเจียงเจ้ากูน่าเสียนใจมาบ้าฉันเป็นเมียไปมูเซปีดูกากวยตาพ่อเวนตาวันชิตูเดียวเยอมาพิตูสเปย์เยียลงจงเยตาพ่อสายาพากะพันสีตัวบีมองเล็บพิตูในเล่เล่พูมีตาสุวินิโกเปียวสุขเขวาร์เร
เลมงดังจากเจ้าสีตัวเร็วขันตีเนี่ยเจ้าดอมโยเน่เต็มมาปูนอจีเจ้างูเปลี่ยนเล็บผิวเปลี่ยนขึ้นยาผู้อันเอาไปในเส้นฐานะโชคใต้มือกูเต็มมาเสียรอกาสายเต้าสูไลปาร์เร่ตอนนี้เชนเวคุณาเซนนี่เกจาราการอเนซัดดีตาเต็มนาตรินทาวดุริกานีอับปะเซนเต็นเซปิตัวเมตัยินตรินวาเวพิบาร์เร่นางตรินปะสีเซมาเปลี่ยนส่งใจอาอามาชินจมากะอามิบะ
FEBR大英田老弟正式毕业的，一八年大英田老哥，那新给阿拉批巴的信，交到别人家一八年干那，新进的阿拉得老宝贝，阿苦头领毕业的新进的哥，明年偏到家，明年去马来，打卡特别的头领被妈妈扫描，那新来马来，新进的么家跟送得到妈妈，那送亚田进就过十八年，顶家被接马来信。 กัมพูชาเนี่ยมามันเนี่ยเพียงจีนบ้างไหมเนี่ยมันเนี่ยตัวลูดาจินสานามุกุญีเปย์อาเซียนนี่นายส่วนหนึ่งเวกูแต่ยาวพูเนี่ยมาสิ่งสิ่งเปียร์ดังจูวินจีอุกุโกไลเน่พูดกัมพูชาเนี่ยงูยาวชินีบีพิบาร์เรอาเซียนเลจ้าอุกทายเอทูโกซเล่ปรัตสกุลเงี้ยเพย์จ้าเจียตัวยาวดาพิเตลูเนี่ยมาตั้งก็จีนยาบาร์เร ยามานี้ด้วยอาเซียนลูดาจินสานามุกุญีเปย์ลงเงินด้วยดูดีอาเซียนนี่นายมุ่งพิจารณาเนี่ยมาสิ่งสิ่งที่ทบทวนเจ้ากับพบยาบาร์เรที่ซีเวฮาอากุญีล้วนในดูอารมณ์กูจะเป็นยี่ทบทวนนายเย่ตบอดูนี่นายนารีกูส่วนหนึ่งเจ้าอาเซียนเลจ้าอุกตากัมพูชาเนี่ยงาดีกันเองจีนยาเจ้าทบทวนเลยได้พิจารณาเช่น ไทยได้ยาวในงานการเรียนในมารอยูเครนในงานมาริโอโปมิโอกาแต่มันนี่สยองมาเป็นมินิเดียตาเรโกเป็นลูกยาโกช่วยเปลี่ยนเป็นนายมุ่งจะเอริมิโอมาที่กันนี่ตั้งในกองอพยพยาบีโรตั้งจานในสเนนีเรมารอเนปาเดมาอพยพยาตัวเมลูรัสเซียประกาศการีบิวไลปาร์เรรัสเซียใต้ดีฮะมาริโอโปมิโอมาแต่มันนี่สยองงานในลุยลูกจานในนี่อะไรอารมณ์กูเต็งอยู่ทลายปีพบาร์เร ไอ้ที่ตามนี้สยองเดมาร์โรยูเครนจะพูดในตัวไอ้ยาตาเร่เป็นมินิบีโรกูลาตมังกาเกอไอ้ยาตาเร่กูเกะทบุลูกสาวนี่บาร์เร่ยูเครนตามรักการ์โรไอ้ที่มาเจนี่เร่ยาตาเร่เกะทบุนายเย่อพยัญยาตาเร่กูปอบีโรลูกสาวตัวบุลูเร่ลูที่กันเนี่ยมันจะไปมาพิจารณาไปเร่ชินยูเครนจะดีฮะในงานต่างมังกาคาสันเน่มาโกลิฟที่ตัดเนื้อจะดีมาเนี่ยมีเรื่องเปลี่ยนตั้งไปในเงี้ยบีโรเอเชียไปมาร์โรรัสเซียจะเข้ามือเรื่องเปลี่ยนบีโรต้องเปลี่ยนต้องแล
Nia Toto Miamia Tain Chotarigo, Lalo Layabi, Ukraine Sitter, Pyokuyaga, Pyosu Barishim. American Biang Zumaro, Nguije, Pampa Mugo, Tain Chon Naimo Josare and Ine, Baho Bangani, a donongo, Tonya Tatama, Nayagai Nong, Do Tamalai de Jau, Manirunga, Jinalai Bare, Dahapi, Natown, Pinik, now by Natsun and Nitrain, a donong, a Nyazong, Tobiro, Tamalai da Pyabare, Nguije, Pampa Mujang, Yonga Niare, American Biang. Zuga Pidure, Janjan can yet di Jabone, Bahoba and Nene, tea out there, you saw Yam Murigo, Chamma looks out near a jaw, Bahoba and Jigga, Piojalai Bare, Gobe Nanti Kayoga, Kusamuri, Sagere, Bigger and Nane Dringa, Yenonga, Tonya Yagai Nonti, Chatare at Donongo, Dine Marshlagani Sabido, Bahoba and Pinsin, Tamalida, Pibareshin, Melang Ayani, Jadabrini, Yayet, Rinjogado, Delababe, Digrinya to a season Tolo Yemuga, a lame up Pibareshin, Sabine. ဆိုင်ရအတန်ဖန်းအင်ဂျင်နီယာတွေကတော့နက်ရှင်ကာလီနယ်ပီဂျီအီလီယပ်တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.